ရန်ကုန်မြို့ရဲ့လူစီကားတဲ့လမ်းမပေါ်မှာစက်တင်ဘာလ19ရက်နေ့ကြာသပတေးနေ့ကလူငယ်အယောက်20လောက်စုဝေးပြီးတော့ကုံစင်းနှုံကြဆင်းရေးစစ်မှုရန်ဥပဒေအလိုမရှိကြောင်းစစ်ကောင်စီကိုဆန့်ကျင်တဲ့လျှက်တိပြက်ဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီရဲ့ဖိနှိပ်မှုကပြင်းထန်နေတဲ့အချိန်မှာအခုလိုမျိုးလူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒငနာပြကြတဲ့အဖြစ်ကိုလေးစားကြောင်းကိုလည်းပြည်ပအခြေဆိုင်လူခွေအဖွဲ့တွေက VOE ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဲ့ရင်ချင်းနိုင်ကတင်ပြပေးထားပါတယ်
ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားနေတဲ့လူငယ်အယောက်20လောက်ဟာရန်ကုန်မြို့မှာမင်းညားကလမ်းပေါ်ထွက်ပြီးကြွေးကြော်တံတွေအော်ဟစ်အလံတွေကင်ဆောင်ပြီးလျှက်တပြက်ဆန္ဒပြခဲ့ကြတဲ့ဗီဒီယိုကိုဆိုရှယ်သတင်းမီဒီယာတွေမှာဒီကနေ့ပြန့်နှံ့နေတာကိုတွေ့မြင်ခဲ့ကြရတာပတောင်းဆိုချက်တွေထဲမှာတော့ရေဘေးမကူတဲ့စစ်ကောင်စီကိုပြည်သူအားနဲ့ဆန့်ကျင်ကြကုံစေးနှုံများကြဆင်းရေးစစ်မှုထမ်းဥပဒေအလိုမရှိစတာတွေပါဝင်ပါတယ်။ဒါ့အပြင်အဓိကလက်သေးတရားခဏ်ဟာဆရာနာရှင်စနစ်ဖြစ်တာကြောင့်ဒီစနစ်ကိုအမြင့်ဖြတ်ဖို့လိုတယ်လို့လည်းဆန္ဒပြပွဲမှာပါဝင်တဲ့လူငယ်တွေကကြွေးကြော်ခဲ့ကြပါတယ်။ဆန္ဒပြတဲ့လူငယ်တွေဟာမိတုပ်တွေကင်ဆွဲပြီးတော့လည်းဆန္ဒပြခဲ့ကြတာကိုတွေ့ရပါတယ်။စစ်ကောင်စီရဲ့ဖိနှိပ်မှုကြားကလမ်းမော်ထွက်စွန်စားဆန္ဒပြထုတ်ဖော်တဲ့လူငယ်တွေကိုလေးစားမိတယ်လို့အာဏာရှင်စနစ်တော်လှန်ရေးနဲ့ပြည်သူ့ကာကွယ်ရေးကွန်ရက် DRBDM တာဝန်ရှိသူကိုဇော်ထွန်းက VOA ကိုပြောပါတယ်
။မနေ့ကပေါ့ဗျာရန်ကုန်မြို့တနင်္လာမှာလူငယ်အယောက်20လောက်ကဒီဖက်ဆစ်စစ်တပ်အမြင့်ဖြတ်ကုံစင်းလုံးကြီးတာတွေကိုဒီစန့်ကျင်ကြပေါ့နော်။နောက်တစ်ခုကစမှုထမ်းဒီဥပဒေအလိုမရှိပေါ့အဲ့လိုမျိုးကြွေးကြော်စံနေကြွေးကြော်ဥကြော်ဆန္ဒပြကြတယ်ဗျသတင်းကိုကျွန်တော်တို့ကြည့်ရတဲ့အခါမှာကျွန်တော်တို့အတော်ကြီးကိုကျွန်တော်တို့လေးစားမိတယ်ပေါ့ဗျာဒီလောက်ဟိုဖိနှိပ်မှုတွေဟိုအများကြီးဖြစ်နေတဲ့အချိန်မှာလူငယ်တွေကဒီလိုစွန့်လွတ်ချက်သာဟိုလောက်ကြတယ်ဆိုတာကျွန်တော်တို့အများကြီးကျွန်တော်တို့အံ့ဩတယ်ဝမ်းသာတယ်ဂုဏ်လေးယူတယ်
DRPDN အဖွဲ့ဟာထိုင်းမြန်မာနယ်စပ်အခြေဆိုင်လူခွင့်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးလှုပ်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်။အခုလိုဆန္ဒပြလူငယ်တွေနဲ့ပတ်သက်လို့ဖမ်းဆီးခံရတဲ့သတင်းကိုနောက်ဆက်တွဲကြားရတဲ့အတွက်အခြေအနေတွေကိုစိုးရိမ်မိကြောင်းလည်းကိုဇော်ထွန်းကဆက်ပြောပါတယ
်။နောက်ပြီးတော့ဒီလူငယ်တွေအပေါ်မှာကျွန်တော်တို့အများကြီးဟိုစိုးရိမ်မှုဖြစ်ခဲ့တယ်ပေါ့နော်။ဟောရနောက်ဆက်တွဲသတင်းတွေကဘာကြားလဲဆိုတော့အဲ့ဒီလူငယ်တွေနဲ့မဆိုင်မဲနဲ့ဆီအိုစုကလိုက်ပြီးတော့လူငယ်တွေကိုလိုက်ဖမ်းတယ်
။ဆန္ဒပြလူငယ်တွေဖမ်းဆီးခံရခြင်းရှိမရှိဆိုတာကိုတော့ VOA အနေနဲ့တိကျစုံစမ်းလို့မရသေးပါဘူး။အခုလိုလူငယ်တွေလျှက်တပြက်ဆန္ဒပြခဲ့တဲ့သတင်းနဲ့ပတ်သက်လို့လည်းစစ်ကောင်စီကတစုံတရာထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။မင်းညားကရန်ကုန်မှာလျှက်တပြက်ဆန္ဒပြပွဲလိုမျိုးလွန်ခဲ့တဲ့2022ခုနှစ်လောက်အထိနောက်ဆုံးဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီကအပြင်းထန်နှိမ်နင်းတဲ့အတွက်မြို့ကြီးတွေမှာလူငယ်တွေရဲ့ပျောက်ကြားသပိတ်တွေတစ်နှစ်ကျော်ကြာငြိမ်သက်နေခဲ့ပြီးတဲ့နောက်အခုလိုရန်ကုန်မြို့ကြီးမှာပြန်လည်မြင်တွေ့ခဲ့ကြရတာဖြစ်ပါရဲ့ရှင်